လူဦးရေထူထပ်တဲ့ရန်ကုန်မြို့မှာအခုရက်တိုင်းမိပြတ်ချိန်ကြာတဲ့ဒုက္ခကိုမြို့နယ်တိုင်းလူလူမှခံစားနေကြရပါတယ်။မိလာမရေတင်ချရသူတွေအနေနဲ့မိလာချိန်မမှန်တော့တာကြောင့်တောက်သုံးရေရှားပါးပြတ်လတ်မှုနဲ့ကြုံတွေ့နေရပါတယ်။ဒါကြောင့်တချို့ပရဟိတကူညီသူတွေကရေကားတွေနဲ့မြို့နယ်တွေလှည့်ပြီးရေပေးဝေတာမျိုးတွေလုပ်နေကြပါတယ်။မြောက်တကုံ၊တောက်ကလာ၊တာကိတ၊မြောက်ကလာနဲ့လှိုင်းသာယာမှာနေထိုင်သူတွေရဲ့တောက်သုံးရေလိုအပ်ချက်ကိုကူညီပေးနေတဲ့ရှင်တန်ရေးကူညီမှုအသင်းကတော့ပြီးခဲ့တဲ့နွေရာသီတွေကထက်အခုရေလိုအပ်လို့အကူအညီတောင်းသူတွေပိုများလာတယ်လို့ပြောပါတယ်
။အခုကလေမြို့နယ်တွေကတော့နည်းနည်းများလာပါတော့။ဘုံမြို့နယ်အမှန်ကြားလေးမှာဒီဆက်ဆက်လေးကဖြစ်နေတဲ့အခါကျတော့လေခါတိုင်းလူပွားတာထက်တော့ပြင်းများလာပေါ့။3800ခါလန်နဲ့ခောက်ပြန်ပေါ့နော်ပြင်းများလာပေါ့။တနည်းကို10ကြီးနဲ့12ကြီးပေါ့အဲ့လိုမျိုး10ကြီး12ကြီးစတဲ့အချိန်ပြင်းများလာပါရှိ။ဒီဟာဒီရောက်ရင်တော့ဘယ်နေရာမှာမဆိုကျွန်တော်တို့တာရှင်းနိုင်နေဒီအသေးနေရာတော့ရေးရတာလည်းရှိတယ်ပေါ့နော်။ခါတိုင်းဒီအချိန်လေးဆိုလို့ရှိရင်တော့အဲဒီပုံမှန်ဖုံးကြောင်းနေရှိနေတချို့ရက်ွက်တွေမှာလည်းဟိုပုံမှန်အချိန်လေးနည်းနည်းလူရရနေရာတွေရှိတယ်ရှိ။အဲကျူကျော်လူရမျိုးတွေလိုင်းတရားလူမျိုးနေရာတွေပြီးလို့ရှိရင်အခုတိုက်တာဟိုဟာဖြစ်တဲ့နေရာတွေမှာဆိုနေနေရောက်လာပြီဆိုလို့ရှိလို့ရှိရင်လူရတာတွေလည်းရှိတာပေါ့နော်။အခုကတော့မိမိပြက်လိုက်တဲ့အခါကျတော့ဒီအနံပြားလေးနိမ့်နေမြန်ပြားလေးမှာပြည်စုဖြစ်တာလည်းရှိတော့တာပေါ့နော်
။တချို့ကတော့ကိုယ်ပိုင်မိဆက်တွေကိုလိုအပ်နေသူတွေရှိရာကိုတည်ယူလာပြီးရေတင်နိုင်မှုအတွက်တနိုင်တပိုင်လိုက်တိုင်းကူညီပေးနေတာတွေလည်းရှိပါတယ်။မြေရည်ရောက်တိုင်းတောက်သုံးရေလိုအပ်ချက်ကူညီဆောင်ရွက်ပေးနေရတယ်ဆိုပေမဲ့အခုနှစ်ကတော့မြေရည်အစမှကတည်းကလျှက်စစ်မီပြက်တဲ့နောက်ဆက်တွဲအခက်အခဲတွေရှိနေတာလို့အကူအညီပေးနေသူတွေကပြောပါတယ်။ရှေးရောင်တမိုင်းပရဟိတကတော့ရေလိုအပ်နေသူတွေကိုအခက်အခဲတွေရှိတဲ့ကြားကကူညီပေးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းပြောပြပါတယ်
။ဒီနှစ်မှာကအရင်နှစ်တွေနဲ့မတူဘဲနဲ့ဒီနွေရာသီအစပိုင်းကာလမှာဟိုကရေလိုအပ်ချက်တွေစတင်တွေ့ရတယ်ပေါ့။အဲအဓိကကတော့လျှက်စစ်မီဟိုပြတ်တောက်မှုတွေကြောင့်ရေတင်ဖို့အခက်အခဲဖြစ်ရနေဖြစ်တယ်ပေါ့။ကျွန်တော်တို့အသင်းကတော့လက်ရှိရန်ကုန်မြို့၊ဒဂုံမြို့တင်မြောက်ပိုင်းမြို့နယ်မှာရေလိုအပ်မှုဖြစ်တဲ့နေရာတွေမှာတော့အသင်းမှရေသေးရင်နဲ့ရေသူရန်ကူညီမှုတွေကိုအခမဲ့ဆောင်ရွက်လျက်ရှိပါတယ်။ဟုတ်ကျွန်တော်တို့သိရတဲ့လောက်ကတော့ဒီ PS မီပုံမှန်မလာတာရဲ့နောက်ဆက်တွဲကြောင့်ဖြစ်တယ်တော့ဟိုဒီဒေတာကန်ရဲ့အပြောအရသိထားရပါတယ်ခင်ဗျ။အဲတနေ့မှာအနည်းဆုံး9ခေါက်လောက်ပေးရတဲ့အတွက်တနေ့ကိုခါလန်15,000လောက်ကိုပုံမှန်လူနေရပါတယ်။ကျွန်တော်တို့ဒီရေးတယ်ဆိုရင်ကားရဲ့အစုရဲ့ဖွဲ့စည်းပြီးတောက်ပုံရဒါကျွန်တော်တို့ကဟိုစီပမာဏကိုပို့ပြီးတော့ထည့်ရတဲ့အပိုင်းရှိတော့ပရိုက်တာတင်းဆိုတော့ရန်ကုန်ဝင်းနဲ့တွားတာဖြစ်တဲ့အတွက်73စီကုန်ကျမှုတွေလည်းကျွန်တော်ကမြင်ရပါတယ်။တစ်ဖက်မှာလည်းကျွန်တော်တို့ကရေးပြန်ရောင်းတာတွေကြရည်ပဲမလုပ်ဘဲနဲ့အခမဲ့ကူညီတာဆိုတော့စေတနာအလျောက်အလုံးကြီးဆိုတော့လက်ခံတာပေါ့။တိုးတော်လည်းပဲများသောအားဖြင့်ကတော့အခမဲ့ကူညီရတာများတဲ့အတွက်ကျွန်တော်တို့အနေနဲ့ကလည်းကျွန်တော်တို့မှလည်းမမျော်မှန်းနိုင်တဲ့စိတ်ကောမှုတွေနဲ့အခက်အခဲတွေရှိပါတယ်
။မိသက်အတုံးပြုပြီးရက်စင်မီမလာတဲ့ပြဿနာကိုဖြေရှင်းကြတဲ့နေရာမှာလည်း73စီဈေးတွေကကြီးမြင့်နေတာကြောင့်အခက်အခဲတွေရှိနေပါတယ်။နောက်သာစီဈေးနှုန်းတွေကမလ17ရက်နေ့တောက်ချာနေ့မှာအော်တိန်95လီတာကို2165ကျပ်အထိရောင်းချနေပြီးပရီမီယံဒီဇယ်1လီတာကို2390ကျပ်အထိဈေးရှိပါတယ်။ဒါကရန်ကုန်ဈေးနှုန်းမှာတခြားနေရာတွေမှာတော့တည်ယူပို့ဆောင်ဈေးကြောင့်ရန်ကုန်မှာရောင်းချတဲ့ဈေးနှုန်းထက်ပိုမြင့်ပါတယ်။ဘလူးချောင်းလော်ပီတာရေအားလျှပ်စစ်ဆေးရုံကပို့လွတ်တဲ့လျှပ်စစ်ဓာတ်အားတွေကိုကျန်ဝေးပေးတဲ့ဓာတ်အားလိုင်းတို့ဖောက်ခွဲတိုက်ခိုက်ခံရတာရွှေတဘာဝတန်းဝေးကမ်းလွန်ထုတ်လုပ်ကွက်ကရေအောက်ပိုက်လိုင်းပြုပြင်နေတာအပါအဝင် LNG တန်းဝေးသုံးဓာတ်အားပေးဆက်ရုံကိုပိတ်ရရတာတွေကြောင့်မလ12ရက်စနေနေ့ကနေ18ရက်နေ့အထိတချို့နေရာတွေမှာလျှက်စစ်ဝန်အားကို24နာရီလျှော့ချသွားမယ်လို့လျှက်စစ်စွမ်းအင်ဌာနကထုတ်ပြန်ထားပါတယ်။ဘယ်နေရာတွေမှာဘယ်လိုဝန်အားလျှော့ချသွားမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လျက်စစ်ဝင်အားရှော့ချမဲ့အလက်ကျလျက်စစ်နီးပေးမယ်ဆိုရင်လည်းဘယ်မျိုးနယ်မှာဘယ်အချိန်ပေးမလဲဆိုတဲ့အချိန်ကိုအတိအကျသိကျင်တယ်လို့မိပြက်ဒုက္ခခံစားနေကြရတဲ့ပြည်သူတွေကပြောနေကြပါတယ်ခင်ဗျာ